အင်အားဖြင့်ငရင်လှုပ်ခတ်ခဲ့ပြီးနောက်သတင်းတပတ်ချော်အခြားတနင်္လာနေ့မှာလဲအပြည့်အစည်းတွေအခြားကနေအသက်ရှင်လွတ်မြောက်သူတွေကိုတူရကီရှာဖွေကယ်ဆယ်ရေးသမားတွေဆွဲထုတ်နိုင်ခဲ့ကြပါတယ်။ဒါပေမဲ့အသက်ရှင်လွတ်မြောက်သူတွေထပ်ပြီးတွေ့ရဖို့မျှော်လင့်ချက်ကတော့နည်းလာနေပါတယ်။ဂါစီယန်တက်ပြည်နယ်အစ္စလာဟစ်မြို့မှာအသက်40အရွယ်အမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့တယ်လို့ဟာတေးပြည်နယ်မှာတော့အပြည့်အစည်းပုံချမှာ182နာရီရှာဖွေအပြီးအသက်73နှစ်အရွယ်ယောက်ျားလေးတဦးကိုကယ်ဆယ်နိုင်ခဲ့ချပါတယ်။တနင်္လာနေ့မှာအသက်ရှင်လွတ်မြောက်လာသူတွေကိုကယ်ဆယ်နေတဲ့မြင်ကွင်းတွေကိုတူရကီရုတ်တံကလည်းထုတ်လွှင့်ပါတယ်။ဒါပေမဲ့အဆောက်အုံဖြတ်တွေထဲမှာနောက်ထပ်အသက်ရှင်လွတ်မြောက်သူတွေထပ်ပြီးရှာဖွေနိုင်ဖို့မျှော်လင့်ချက်ကတော့နည်းသွားပြီလို့ကြွန့်ကျင်သူတွေကသတိပေးပါတယ်။အသက်ရှင်ချမ်းရည်သူတွေကိုရှာဖွေရေးအတွက်ဆွေးရဘက်ကထိထိရောက်ရောက်မလုပ်ဘူးလို့ဆမားတဲ့နဲ့ဟာတီးတို့ကဒေသခံတွေကပြောပါတယ်။ကူညီဆောင်ရွက်သူတွေနဲ့ရဲရွာတွင်ရှာဖွေကယ်ဆယ်ရေးလုပ်နေရပြီးအစိုးရကမလုပ်ဘူးလို့ငလင်တန်ကလွတ်မြောက်လာသူတို့က VOA တူရကီဌာနကိုပြောပါတယ်။ဂါစီယန်တက်ဒေသကိုဗဟုပြုလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငရင်ချောင်းတည်ဆုံးသူအနည်းဆုံး 31,643 ဦးရှိချောင်းတူရကီအာဏာပိုင်တို့ကလည်းပြောပါတယ်။တူရကီရဲ့တဖက်နယ်စပ်မှာရှိတဲ့ဆီးရီးယားမြောက်ပိုင်းဒေသမှာတော့တေဆုံးသူ 4,300 နဲ့ဒဏ်ရာရသူ 9,600 ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်ရှင်။